မိုးခမုန်တိုင်းအပြင်ရေကြီးမှုတန်ကိုပါထပ်ဆင့်ကြုံရတဲ့ရခိုင်မြောက်ပိုင်းမှာတဘာဝဘေးဒုက္ခသည်တွေစစ်ဘေးဒုက္ခသည်တွေနဲ့ဒေသခံတွေဟာလုံခြုံတဲ့အမိုးကောက်အောက်ကိုရောက်ဖို့ခက်ခဲနေစေဖြစ်ပြီးစားဝတ်နေရေးအကျပ်တဲတွေကြုံနေရတာပါအခုဆိုရင်မိုးခမုန်တိုင်းတင်းနေတာ3လကျော်ကြာလာပြီမဲ့စစ်ကောင်စီရဲ့ကန့်တက်ချက်တွေကြောင့်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေလွတ်လွတ်လပ်လပ်သွာလာထောက်ပံ့ခွင့်မရသေးဘူးလို့ပြန်လည်ထူထောင်ရေးလိုအပ်ချက်တွေအများပြားရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ဩဂုတ်လတတိယပတ်ထဲမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ရဲ့အကြီးအကဲမစ္စတာမာတင်ဂရက်ဖစ်ကမုံတိုင်းသိမ့်ရခိုင်ပြည်နယ်ကိုကိုယ်တိုင်လာရောက်ခဲ့တယ်လို့နိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဆွေးနွေးမှုတွေရှိခဲ့တာကြောင့်အကူအညီတွေလွတ်လွတ်လပ်လပ်ပြန်လည်ပေးခွင့်ရဖို့မျှော်လင့်ထားကြပေမဲ့အခုချိန်ကြီးကတော့ကန့်သတ်မှုတွေရှိနေသေးပဲလို့ဒေသတွင်းလူသားချင်းစာနာမှုကူညီပေးနေသူတူက VOA ကိုပြောပါတယ
်အကူအညီပေးတာကတော့ကျွန်တော်တို့ပြီးတော့မြန်တော့တော့မရှိနေဘူးပေါ့လေဘာလို့အပေးဖွဲ့စည်းမှားလည်းမျိုးလွလွလွလွတော့လာလှုပ်ရှားပြီးတော့ဒီလက်ရှိကြုံတွေ့နေရတဲ့ဖိနစ်ဆောင်တွေရဲ့မိုကာစင်ဆက်တဲ့ပြည်သူတွေပေါ်မှာဘာမှဘသူတယောက်မှလာပြီးတော့ဟိုကုညီတက်ပို့နေတာကိုဟိုမရှိမတွေ့နေသေးပါဘူးမတွေ့နေသေးဘူးအဲ့လိုမျိုးတွေတော့လာပြီးတော့လွလွလွကူတော့လာပြီးတော့လှုပ်ရှားနေတာကိုကျွန်တော်မတွေ့လို့ဖြစ်တယ်ဟုတ်တယ်ဟုတ်တယ်အခုချိန်မှာကတော့ဘေးနေရာမှာပါပဲသူတို့အနေနဲ့လူတွေတကူတော်လာလို့မရဘူးလေအကောင်တော့ကဆစ်ဆစ်မှုတွေရှိတယ်ဘေးကလည်းနှစ်ပုံတွေတွေကနေအစသူတို့ဟိုဒီမြို့တွင်းမှာတော်လာလို့ရှာမှတော့မှတော်လာရတော့မှနှစ်ပုံတွေတွေယူရတဲ့အချင်းတွေရှိတယ်ဟိုဘေးနေရာတော်မယ်ဟိုမှာဟိုပုံနာချင်းကနေစစ်တွေကနေပုံနာချင်းတော်မယ်တော့မှနှစ်ပုံတွေကိုလာစစ်တွေပြည်မျိုးကတော့အချင်းကရှိတယ်
ရခိုင်ဒေသမှာကူညီပေးရေးအဖွဲ့တွေကိုဘာကြောင့်ကန့်သက်ထားရဲဆိုတာကိုစစ်ကောင်စီကထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့ကန့်သက်ချက်တွေကြောင့်မုံတိုင်းတန်တင်ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားဝတ်နေရေးအခက်အခဲနဲ့ကျန်းမာရေးအထောက်အကူလိုအပ်ချက်တွေပိုပြီးများလာနေတာပါ။စစ်ဘေးဒုက္ခသည်3000ကျော်လောက်ရှိနေတဲ့ရသေးတော်မြို့နယ်မှာဆိုရင်စစ်ဘေးဒုက္ခသည်တဝဲလောက်ဟာအခုချိန်ထိလုံခြုံတဲ့မိုးကောက်အောက်ကိုရောက်ဖို့ခက်ခဲနေစေဖြစ်တယ်လို့ရသေးတော်ဒေသကူညီပေးနေသူတူကပြောပါတယ်။
ကျွန်တော်တို့မြို့နယ်မှာစစ်ပိချောက်တွေတအားပေါ်တာစစ်ပိချောက်တွေတအားများနေတဲ့ဟာစစ်ပိချောက်တွေအတွက်ကောသူတို့ပါလေလုံးပေးတယ်ဘာမှကောမလုံးပေးတာစစ်ပိချောက်တွေချိန်မှလည်းအဘိုးကအောက်ကိုမရောက်ခဲ့တဲ့ဟာတုံးကလောက်တော့ရှိသေးတယ်ဒေသမှာဆိုလို့ချင်းစစ်ပိချောက်ကနေပြီးအင်တောက်9000ကျော်လောက်ရှိတယ်လူဦးရေဆို3000ကျော်လောက်အကောင်ကြီးကဒီတိုင်းမှာဒီပုံစံတိုင်းမှာသူတို့ဖြစ်တယ်လို့ပဲနေရရတဲ့ဟာတွေရှိတယ်အဘိုးကအောက်ကိုမရောက်သေးဘူးဒီအစိုးရဖက်ကစကားစကားလည်းဘာမှထောက်ပံ့ပေးတာမရှိဘူး NGO တွေပဲအောက်ကိုနေရတာအခုဘာဖြစ်လာလဲဆိုတော့ကန်ကန်ဒီ IDB ကန်ရဲ့ချိန်မှာကျွန်တော်တွေ့တာပေါ့နော်တော်တော်များများမျက်စိရောဂါတွေရှိလာတယ်မုံလာတို့ပြာလာတို့အဲညုံကက်တာတို့ပေါ့နော်အတင်းကြီးဆိုတာတို့ဖြစ်လာတာပြောတာရှိတယ်။ဘာကြောင့်လဲဆိုတော့ဒီ NGO တွေကပေးတာကလည်းဒီတာပေါ်လေးဟက်တွေပေါ့နော်တာပေါ်လေးဟက်တွေကိုအမိုးကပြီးပေးတဲ့ယာကြီးဖြစ်ပေးတယ်။အဲဒီအမိုးကအောက်မှာတာပေါ်လေးဟက်တွေမှာအောက်မှာအေးရတဲ့လူတွေကဖြစ်ဖြစ်ဖြစ်မျက်စိမုံလာတာတို့အဲယောဂါတွေခံစားရတဲ့ဟာရှိတယ်။
ရခိုင်မြောက်ပိုင်းမှာမိုးခမုန်တိုင်းတန်တင်ပြည်သူတွေအပြင်လက်ရှိအချိန်ထိနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်9000နီးပါးရှိနေသေးတယ်လို့ဒေတာတွင်းစစ်ဘေးဒုက္ခသည်ကူညီရေးအဖွဲ့တွေရဲ့စီရင်ရသိရပါတယ်။လက်ရှိမှာတော့တချို့စစ်ဘေးဒုက္ခသည်စခန်းတွေကိုကမ္ဘာစားနယ်ရိတ်ခါအဖွဲ့ WFP ကစားနယ်ရိတ်ခါထောက်ပံ့တာတွေရှိပေမဲ့လို့လုံလောက်မှုမရှိသလိုတခြားသဘောဝဘေးအန္တရာယ်ပြည်သူတွေအတွက်လည်းကူညီထောက်ပံ့မှုတွေနေပါတာကြောင့်စားဝတ်နေရေးအခက်အခဲတွေကြုံနေကြရတာဖြစ်ပါတယ်ခင်ဗျာ။